2019ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းကောတောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာဒီတိန်ကဘာနဲ့ခီးသွားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့တေရန်ပေးခံထားတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအခုဆိုရင်သူတို့ဟာနောက်ဆုံးအမိန့်ကိုစောင့်နေခြင်းဟာသူတို့လူမျိုးကြီးနောက်ဆုံးဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကျမတို့ဗီဒီယိုမြန်မာပိုင်းထိုင်းချေဆိုင်သတင်းထောက်မအိမ်မှာကသတင်းပ
ပေးခြင်းခံရတဲ့မြန်မာရှစ်ယောက်လူငယ်နှစ်ဦးဟာတည်ရန်ပေးခံရပြီးဘန်ခွာအချင်းထောင်ထဲမှာပဲလက်ရှိမှာထိသိမ်းခံရတာပါသူတို့ဟာဘ ਹੁ တရားရုံးချုပ်ကိုအယူခံတင်ထားပြီးတဲ့နောက်ဆုံးအမိန့်ကိုစောင့်နေရပါတယ်ဒီအခြေအနေတွေအောက်မှာတည်ရန်ကြားခံရတဲ့မြန်မာလူငယ်တွေလွတ်မြောက်ဖို့ရည်နှစ်နိုင်ငံအစိုးရချင်းဒီလပိုင်းနေမှာဘာတွေများဆက်သွယ်လုပ်ဆောင်နေတယ်လဲဆိုတာကိုတော့မြန်မာတန်ရုံးကိုစားပြုဥပဒေအကြံပေးဦးအောင်မျိုးတန့်ကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ
်အဓိကကတော့ဟိုဘယ်လိုပြောမလဲအန်ဂျယ်ရိုကဆိုင်အမည်ဆုံးတရားရုံးနဲ့ဆိုင်နေအော်ဒါကိုစောင့်နေတာပါနောက်ဆုံးအခုစောင့်နေတာပါစာမထုတ်ဘူးထိုင်းနိုင်ငံဥပဒေရအောက်ရက်တယ်အမှုမှရှင်းမယ်ဆိုရင်ညှော်နေတယ်ဆိုပြီးတော့သူအလောဆန်မှာလုပ်တင်တာဥပမာဆိုတော့ဒီမိန်းဟာပြည်ထောင်ကနေလုပ်သွားပြီဆိုရင်တော့ဒါလောင်းဝင်တစ်ခုပြီးသွားပြီအကျဉ်းလို့ပြည်ထောင်ကနေပြီးတော့ဆက်ရှိမယ်ဆိုရင်လည်းထိုင်းနိုင်ငံပြည်နဲ့တော့တမားခါတာရှင်မှုဆိုပြီးတော့တာမတီဦးနှုံးမြတန်းကိုယ်တိုင်အန်ဂယ်နဲ့အတူတူထိုင်းစီနီမားကောင်စီကိုတွားပြီးတော့ဆွေးနွေးဆွေးနွေးကြည့်တယ်
မြန်မာနိုင်ငံကြီးဝန်ကြီးဌာနနဲ့မြန်မာတန်ရုံးကတန်အမတ်တွေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာတန်ရုံးကတော့ဥပဒေအကြံပေးရှေ့နေဥအောင်မျိုးတန်ကိုပဲဆက်သွယ်မေးမြန်းဖို့အတွက်တာဝန်လွှဲပေးထားတယ်ဆိုပြီးတန်ရုံးကတာဝန်ရှိသူတွေကဆိုပါတယ်ဒီအမှုဟာမြန်မာလူငယ်တွေတကယ်ပဲလူတတ်မှုကိုကျူးလွန်ခဲ့ပြီသလားမကျူးလွန်ခဲ့ပဲတရားခံဖြစ်ခဲ့ရသလားဆိုတာကိုမေးခွန်းထုတ်ခံနေရတဲ့အမှုကြီးဖြစ်ပါတယ်ဒီအတွက်ထိုင်းနိုင်ငံကရှိနေများကောင်စီနဲ့အတူထိုင်းနိုင်ငံကမှုကင်းဆိုင်ရာကိစ္စတွေမှာ DNA စစ်ဆေးပေးနေတဲ့ဆရာဝန်မကြီးဒေါက်တာပွန်ထက်ကိုတိုင်အမှုမှာလိုက်ပါဆောင်ရွက်ပေးခဲ့ပြီး DNA တွေကိုပြန်စစ်ဆေးပေးခဲ့တာပါဒီလိုစစ်ဆေးပေးတဲ့အခါမှာလဲလူတက်လက်နဲ့အဖြစ်သုံးခဲ့တယ်ဆိုပြီးတရားလိုဘက်ကတင်ပြခဲ့တဲ့ပေါက်တူးမှာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ခဲ့ရတာကလည်းထူးခြားမှုတွေရှိပေမဲ့တရားလိုဘက်ကတော့ဒီအချက်ကိုရှောင်လွဲတဲ့အဖြေတွေနဲ့ပဲဖြေကြားခဲ့တယ်ဆိုပြီးမြန်မာတန်ရုံးဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်လေးလပိုင်း2015ရာရင်းမိမှာတော့အဲ့ဒီမှာအငယ်လေးပြန်ပြီးတော့ဟောရပါတယ်ပြန်ရစီစီးကြရပါတယ်ဒါဆိုရင်ဒါကိုဒေါက်တာဖိုးစစ်ကိုရင်ကနေပြီးတော့ပုံကိုစစ်ဆေးဌာနမှာစစ်ဆေးခဲ့တာမှာပေါက်ကြီးရဲ့အွားမှာတော့ဒီရဲ့ဟိုဟန်နာနဲ့ဒီဒီတို့ပြင်နေပြီပါတယ်လက်ကန်ကြီးမှာတော့လက်ကန်ကြီးမှာဒီလိုကြားနေရတဲ့ DNA ဖြစ်ပါတယ်။ဒါနဲ့အဲ့ဒီ DNA ကိုကလေးတွေ DNA နဲ့တခါမှဝင်းနဲ့ဆိုရဲ DNA ကိုပူးဆွာကိုဖိစားတာဖြစ်ကြရတယ်ဖြစ်သွားတယ်။ဒီဟာဒီမတူဘူးတခါမဟုတ်လို့ပြောရှင်မဒီလိုအချက်တွေမတူဘူးနဲ့အစားအသက်တွေရှိပါတယ်ဆိုတဲ့ဒီရှောင်းလဲတော့အချိန်နဲ့ပဲနောက်ဆုံးသုံးတက်သွားခဲ့ပါတယ
်။အတင်းကကတော့မရင်းချင်းဒီတက်ဖြတ်ဆန်နေရတဲ့ဒီတိမ်သူဟန်နာရဲ့မင်းမကိုထဲမှာနှစ်ဦးတက်ပေါ်တဲ့ DNA တွေတွေ့ရှိရလို့ဆိုပေမဲ့အဲ့ဒီ DNA ကတော့ပြန်စစ်ဆေးခွင့်မရခဲ့ဘူးလို့လည်းဆိုပါတယ
်တကယ်တမ်းပြန်လဲပြီးတော့တောင်းဆိုတဲ့ခါမှာဒီရခွင့်ကခွင့်ပြုခဲ့တယ်ခွင့်ပြုတဲ့ခါမှာပေါတူးကလွှဲရင်ကျန်တာကချိန်ရခဏတစ်ခက်နဲ့နောက်တစ်ခါပြန်ရင်တလုံးမရပါဘူးတကယ်တမ်းအရေးကြီးတယ်ဆိုတဲ့စစ်ပြီးရဲ့ DNA ကိုနမူနာသိမ်းကြလိုက်တာကိုဒီစစ်ဆေးရဲ့ဒီလိုဘက်ကနေပြီးတော့မပြေးနိုင်ပါဘူးဒါဖြစ်လို့ဆိုသူတို့ဒီလိုပုံသွားပြီလို့ပြောပါတယ
်။မြန်မာအစိုးရဘက်ကတော့ဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုဆေးလွတ်တာမျိုးတွေဒီမှုနဲ့ပတ်သက်လို့တရားရုံးကိုတွားလာတဲ့ငွေကြေးကုန်ကျမှုတချို့ကိုထုတ်ပေးခဲ့ပေမဲ့မြန်မာလူငယ်နှုတ်အတွက်တက်တည်လိုက်ပြီးမဲ့တရားခံပြတက်တည်တွေကိုတော့ခီးခီးယောက်ယောက်ရှာဖွေပေးနိုင်တာမျိုးတွေမရှိခဲ့ဘူးဆိုပြီးလက်တွဲလူတမ်းမှုစော်စစ်ဆေးကော်မတီဝင်တဦးဖြစ်တဲ့မြန်မာရှစ်ပြောင်းလူသမားကြီးဆောင်ရွက်သူဖြစ်တဲ့ဦးကျော်တောင်းကတော့ပြောပါတယ်မြန်မာရှစ်ပြောင်းလူသမားခမန်းကြီး400လောက်အလုပ်လုပ်ကြနေတဲ့ကော့တောင်ပန်းကြီးကျွန်းလို့ခေါ်တဲ့နေကျောမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှုတ်ဦးတက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရှစ်ပြောင်းလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမိတ်စင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမိတ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်ရန်ပေးခဲ့ပြီးဘန်ကွန်စင်းထောင်ထဲမှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်